ဂျာမနီ နိုင်ငံ ဘာလင် မြို့တော်က လူစီ ကားတဲ့ ခရစ်မတ် ဇေးတစ်ခုမှ အနည်းဆုံး လူ 12 ယောက် သေဆုံးပြီး ဒါဇင်နဲ့ ချီတန်းရာတွေ ရရှိခဲ့ကြတဲ့ ထရက် ကားနဲ့ တိုက်ခိုက်မှုဟာ သူတို့ လက်ချက် ဖြစ်တယ် လို့ IS စစ်တွေးကြော်တွေက ပြောဆိုခဲ့ပါတယ် ဒီပြောဆိုချက်ကို အဖွဲ့ရဲ့ အာမတ် သတင်းဌာန website ပေါ်မှာ အင်္ဂါနေ့ နောက်ပိုင်းက ဖော်ပြခဲ့တာ ဖြစ်ပြီးတော့ တိုက်ခိုက်မှုဟာ မဟာမိတ် ညွန်ပေါင်း အဖွဲ့ဝင် နိုင်ငံသားတွေ အပေါ် ပြစ်မှတ်ထားဖို့ တိုက်တွန်းချက်အရ လှုပ်ဆောင်ခဲ့ရတာ ဖြစ်တယ် လို့ လည်း ပြောဆိုခဲ့ပါတယ် ရိုးရာ ခရစ်မတ် ပွဲတော်တွေမှာ ဒေသခံတွေနဲ့ ခီးသွားတွေ ပါဝင်ဆင်နွှဲလေ့ရှိတဲ့ လေဟာပြင် ဈေးတစ်ခုတည်းကို ထရက် ကားကြီး တစ်စီးနဲ့ ဝင်တိုက်ခဲ့ပြီးတဲ့နောက် တနင်္လာနေ့ နောက်ပိုင်းမှာ ဖမ်းဆီးခဲ့တဲ့ တဦးတည်းသော မတင်ကားသူကို ဂျာမနီ ရဲတွေက ပြန်လွှတ်ပေးခဲ့ပြီး တိတ်မကြခင်မှာပဲ ဒီကြေညာချက် ထွက်လာခဲ့တာလည်း ဖြစ်ပါတယ် ဂျာမနီ ပြည်တော်စု အစိုးရ 8 နေရုံ အကြီးကဲရတော့ ရာဇဝတ်ကြောင်းနဲ့ အရေးယူနိုင်လောက်တဲ့ တပ်တွေအထောက်အထား ခိုင်ခိုင်လုံလုံ မရှိတဲ့အတွက် ပါကစ္စတန် နိုင်ငံသား မတင်ကားသူ အမျိုးသားကို ပြန်လွှတ်ပေးလိုက်တဲ့ အကြောင်း ပြောဆိုခဲ့ပါတယ် စုံစမ်းစစ်ဆေးမှုတွေ အရ ဆွဆွဲခံရသူတွေ ပေါ် လက်တလော မတင်ကားစရာ တစုံတရာ မတွေ့ရဘူး လို့ လည်း အစိုးရ 8 နေရုံ ကြေညာချက်က ဖော်ပြထားပါတယ် အင်္ဂါနေ့က ကိုင်ဇာဗီလန် အောက်မေ့ဘွယ် အထိမ့်မဲ့ ဖျားချောင်း အပြင်ဘက်က တိုက်ခိုက်ခံခဲ့ရတဲ့ နေရာမှာ နှင်းစီပန်းအဖြူတွေ ချခဲ့တဲ့ ဂျာမနီ ဝန်ကြီးချုပ် အန်ဂလာ မာကဲ ကလည်း တိုက်ခိုက်မှုကြောင့် အံ့အားသင့် တုန်လှုပ်ခဲ့ရပြီး အလွန်အမင်း စိတ်မကောင်းဖြစ်ရတယ် လို့ ပြောဆိုသွားခဲ့ပါတယ် ခရစ်မတ် ပွဲတော်ကို အားခဲ့ပြီး အားလက်ရက် ကာလ အစီအစဉ်တွေနဲ့ မနေ့က အထိ အတူရှိနေခဲ့ကြသူ 12 ယောက်ဟာ အခုချိန်မှာတော့ မရှိကြတော့ဘူး လို့ လည်း နိုင်ငံတော်ဝန် ရုံးမြင့်တန်ကြားက တဆင့် ပြောကြားခဲ့တဲ့ ဝန်ကြီးချုပ် မင်ကွန်းမှာ ပြောဆိုခဲ့ပါတယ် အကြီးတန်းရုပ်ဆိုပြီး ဘလို့မှ နားမလည်နိုင်တဲ့ လောက်ရက်ကဒီလူတွေရဲ့အသက်တွေကိုနှုတ်ယူသွားတယ်လို့လည်းပြောဆိုခဲ့ပါတယ်